ရုရှားနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဖလားခြေစစ်ပွဲတွေကိုမဲခွဲခဲ့ကြတာမှာစပိန်နဲ့အီတလီအပါအဝင်ဥရောပကနာမည်ကြီးအသင်းတွေခြေစစ်ပွဲမှာပဲထိတိုက်တွေ့ကြမှာဖြစ်ပါတယ်2018ကမ္ဘာဖလားအတွက်ခြေစစ်ပွဲတွေကိုမဲခွဲဆုံးဖြတ်တာတွေကိုဇူလိုင်လ25ရက်နေ့ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာပြုလုပ်ခဲ့တာပါချိန်ထဲမှာပဲရုရှားနိုင်ငံကကမ္ဘာဖလားအရှင်ဖြစ်လက်ခံကျင်းပတာကို FIFA အနေနဲ့ထောက်ခံတယ်လို့ FIFA ဥက္ကဋ္ဌဆက်ဘက်ကထပ်မံအတည်ပြုပြောကြားလိုက်ပါတယ်ခြေစစ်ပွဲမဲခွဲခဲ့ကြတဲ့အပေါ်အသင်းတွေရဲ့တုံ့ပြန်စံနေတဲ့အတူအခြေအနေပြည်စုံကိုနားဆင်ကြည့်အောင်ပါဗျာ2018ကမ္ဘာဖလားခြေစစ်ပွဲအတွက်ပွဲစဉ်တွေထွက်ပေါ်လာပါပြီရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာစနေနေ့ကခြေစစ်ပွဲအုပ်စုတွေနဲ့ပွဲစဉ်တွေကိုမဲနိုင်ဆုံးဖြတ်ခဲ့ကြတာမှာဥရောပအသင်းကြီးတချို့ခြေစစ်ပွဲမှာတင်ထိတိုက်တွေ့ခဲ့ကြပါတယ
် France in the group Netherlands Netherlands in the group A with France
အုပ်စုအမေနယ်သာလန်နဲ့ပြင်သစ်တို့အုပ်စုတွေကြပြီးတော့ဒီအုပ်စုမှာဆွီဒင်နဲ့ဘူလ်ဂေးရီးယားတို့လည်းပါနေတဲ့အတွက်အုပ်စုကျက်တယ်လို့ပြောရမှာပါပြင်သစ်နီးပြဒေဒီအေဒီရှောင်းပြောတာကတော့
C'est un groupe assez solide puisque avec les Pays-Bas
la Suède la Suède တို့လို့ဥရောပကအကောင်းဆုံးအသင်းတချို့ပါနေတဲ့အတွက်ဒီအုပ်စုကအတော်လေးကျက်ပါတယ်ဒီလိုအုပ်စုမျိုးမှာကဘာမှဆိုဖြစ်နိုင်ပါတယ်ဒါပေမဲ့လည်းခြေစစ်ပွဲတွေကအနေအထားခက်လိရှိပါတယ်ကျွန်တော်တို့ရဲ့ပြန်ပက်အသင်းတွေအကြောင်းကိုသိပါတယ်သို့တော့ပွဲစဉ်အခြေအနေကိုကြည့်ရမှာပါကျွန်တော်တို့ကလည်းအတင်းကောင်းတသိန်းဆိုတာတွေ့ရမှာပါအ
ုပ်စုပြီမှာတော့နာမည်ရှိတဲ့အသင်းတွေကပေါ်တူဂီဆွစ်ဇာလန်ဟန်ဂေရီတို့ပါဝင်ပြီးတော့ကမ္ဘာချန်ပီယံဂျာမနီကတော့အုပ်စုစီမှာချက်သမရနိုင်ငံမြောက်အာယာလန်နော်ဝေးအဇာဘိုင်ဂျန်ဆာမာရီနိုတို့နဲ့ကစားရမှာပါဘောလုံးဘွေအင်္ဂလန်ကတော့အုပ်စု F မှာစကော့တလန်အပါအဝင်ဆလိုဗာကီးယားဆလိုဗေးနီးယားလစ်သွေးနီးယားမော်လ်တာတို့နဲ့တွေ့မှာပါသူတို့ရဲ့အနည်းဆုံးမဟာပြိုင်ပွဲဖြစ်တဲ့ Scotland နဲ့ပွဲကတော့စိတ်လုံရှားစရာကောင်းတယ်လို့ England နီးပြ Ryan Hodgson ကပြောပါတယ
် But the Scotland fixtures are one I suppose that for the, certainly for the British mass media that stand out because it's such an old
ကျွန်တော်ချုံပြောမယ်ဆိုရင်တော့အုပ်စုကကောင်းပါတယ် Scotland နဲ့ကစားမယ့်ပွဲကတော့ပရိသတ်တွေအတွက်စိတ်လုံရှားစရာပွဲတစ်ပွဲလို့ဆိုရမှာပါအထူးသဖြင့် British media တွေအတွက်ပါဘာလို့လဲဆိုတော့ဒါကစက်တန်းအရင်ဆုံးပြိုင်ပွဲနှစ်ဆင့်ဖြစ်နေလို့ပါပရိသတ်တွေကိုအဆင့်ကိုဘလောက်အပ်ပေးကြတယ်ဆိုတာအဲ့မှာတွေ့ရမှာပါ
ဥရောပခြေစစ်ပွဲတွေမှာနောက်ထပ်စိတ်ဝင်စားစရာအုပ်စုတစ်ခုကတော့အုပ်စုဂျီဘာဒီအုပ်စုမှာချန်ပီယံ၄ဒိန်ဖြစ်မှုတဲ့အီတလီနဲ့2010ကမ္ဘာချန်ပီယံစပိန်အသင်းတို့တွေ့ကြမှာဖြစ်ပြီးတော့အယ်ဘေးနီးယား၊အစ္စရေး၊မက္ဆီဒိုနီးယားနဲ့လီရှစ်စတိုင်းတို့လည်းကစားရမှာပါအီတလီနီးပြအန်တိုနီယိုကွန်တီကတော့
ဆီကမ္ဘာချန်ပီယံအင်ဂျီနိုနီဆီဂျူရမန်တေဒူရော
ယုစုကအုစုချက်ပါဒါပေမဲ့ကမ္ဘာအကောင်းဆုံးအသင်းတွေကတသင်းဖြစ်တဲ့စပိန်နဲ့တွေ့ရမှာဆိုတော့စိတ်ဝင်စားစရာပါပြီးတော့ကစားသမားတွေအတွက်လည်းဒီပွဲကစိတ်လှုပ်ရှားစရာကောင်းမဲ့ပွဲတစ်ပွဲဖြစ်နိုင်ပါလေ
။အုပ်စု၉ခုကပထမရတဲ့၉သင်းတည်းရဲ့ခြေစပွဲအောင်မှာဖြစ်ပြီးဒုတိယရတဲ့အထက်ကအကောင်းဆုံး၈သင်းဒုတိယအဆင့်ရှုံးထွက်အနေနဲ့ကစားအောင်မှာဖြစ်ပါတယ်။တောင်အမေရိကဘက်အချမ်းမှာတော့အသင်း၁၀သင်းပတ်လည်ကစားအောင်မှာဖြစ်ပြီးနာမည်ကြီးဘရာဇီးကပွဲဥတ္တမှာတောင်အမေရိကချန်ပီယံချီလီနဲ့ကစားအောင်မှာဖြစ်ပြီးတော့အာဂျင်တီးနားကတော့အီကွေဒေါနဲ့အဖွဲ့ပွဲမှာကစားအောင်မှာပါစနေနေ့ကပြုလုပ်ခဲ့တဲ့ဒီအခမ်းအနားကိုကမ္ဘာကျော်ဘောလုံးသမားတွေကရိုနယ်ဒိုကန်နာဗာရိုဘီယာဟော့ဖော်လန်စတဲ့နာမည်ကြီးတွေတက်ရောက်ခဲ့ကြသလိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂျိုးဆပ်ဆက်ဘလက်တို့လည်းတက်ရောက်ခဲ့ပါတယ်။ကမ္ဘာဖလားအရှင်ရွေးချယ်တာနဲ့ပတ်သက်ပြီးအငြင်းပွားစရာအခြေအနေတွေဖြစ်နေပေမဲ့လည်း FIFA အနေနဲ့ရုရှားနိုင်ငံအရှင်အဖြစ်လက်ခံကျင်းပမယ့်ကိစ္စကိုထောက်ခံတယ်လို့ဘလက်တာကရုရှားသမ္မတဗလာဒီမီယာပူတင်ကိုပြောပါတယ
်။ Wir haben hier
ဒီလိုအမှုဆောင်ကော်မတီအနေနဲ့မချာသေးခင်ကပဲဆုံးဖြတ်ချက်အစ်တစ်ခုချခဲ့တာကိုကျွန်တော်အနေနဲ့ခင်ဗျားတို့အစီပေးချင်ပါတယ်အဲ့ဒီဆုံးဖြတ်ချက်ထဲမှာ2018ကမ္ဘာဖလားကိုရုရှားနိုင်ငံအင်ရှင်လုပ်မဲ့ကိစ္စကို FIFA အနေနဲ့အပြေအဝါထောက်ခံပါတယ
်ရုရှားသမ္မတပူတင်ကတော့ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်ပြဿနာတွေဖြစ်နေတဲ့ကြားကအခုလို2018ကမ္ဘာဖလားကိုအာရုံစိုက်လှုပ်ဆောင်ပေးခဲ့တဲ့အတွက်သူအနေနဲ့ကျေးဇူးတင်တယ်လို့တုံ့ပြန်ခဲ့ပါတယ်။အာရှခြေစစ်ပွဲတွေကိုစတင်ကစားနေပြီးတော့အာဖရိကဆုံးခြေစစ်ပွဲတွေကိုတော့လာမယ့်အောက်တိုဘာလမှာစတင်ပြီးအဆင့်30ကစားပြီးတော့အသင်း5သင်းအဲ့ဒီကနေခြေစစ်ပွဲအောင်မှာဖြစ်ပါတယ်ခင်ဗျာ။